မနက်ကမှ COVID-19 ရောဂါကူးစက်သူပေါင်း 16,500 ကျော်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ပြီးခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ988ယောက်ရှိတာကြောင့်သူစုပေါင်းဗိုင်းရပ်စ်ကူးစက်သူအရေအတွက် 16,500 ယောက်ရှိပြီဖြစ်တယ်လို့ကျန်းမာရေးနိုင်ငံအစိုးရဝန်ကြီးဌာနကဒီနေ့ည7နာရီထုတ်ပြန်ချက်မှာပြောထားပါရယ်။မနေ့ကည7နာရီကနေဒီနေ့ည7နာရီအထိဓာတ်ခွဲနမူနာ 8,195 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ခံထားသူ988ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါရယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ18ယောက်လည်းရှိခဲ့ပါတယ်။ဒါကြောင့်အခုဆိုရင် COVID-19 ကြောင့်သေဆုံးသူ382ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကတော့ဓာတ်ခွဲနမူနာ6895ခုကိုစစ်ဆေးခဲ့တာမှာကူးစက်သူ1142ယောက်ရှိခဲ့ပြီးသေဆုံးသူက32ယောက်ရှိခဲ့တာကြောင့်ဒီနေ့မှာစစ်ဆေးပြီးတဲ့ဓာတ်ခွဲနမူနာပိုများပေမဲ့ကူးစက်သူရေတွက်ရောသွားတာကိုတွေ့ရပါတယ်။သေဆုံးသူရေတွက်ကလည်းမနေ့ကထက်ပိုနေပါတယ်။မနေ့ကကူးစက်သူ1142ယောက်ထဲမှာ1046ယောက်ကရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးတော့ဒီထဲမှာလိုင်မြို့နယ်က1ယောက်နဲ့ကမာရွတ်မြို့နယ်က3ယောက်ကတော့ပြပခီးစွာရာဇဝင်ရှိသူတွေဖြစ်တယ်လို့ပြောပါတယ်။ဒါပြန်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူ419ယောက်ရှိတဲ့အတွက်ရောဂါသက်သာပြီးဆေးရုံကဆင်းခွင့်ရသူ4895ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။